ယူဂန္ဒာနိုင်ငံမှာခလေးစစ်သားဘဝကနေ LRA ဖျားသခင်ရဲ့တိုက်ခိုက်ရေးတပ်ဖွဲ့တပ်မှုတအူးဖြစ်လာသူဒိုမနစ်အောင်ဝမ်ကိုစစ်ရာဇဝတ်မှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကကြက်ကပေးငွေမှာစီရင်ချက်ချမှတ်လိုက်ပါတယ်။အသက်45နှစ်ရှိပြီဖြစ်တဲ့အောင်ဝမ်ဟာ2000ခုနှစ်အစောပိုင်းမှာကလေးငယ်တွေတပ်ဖြတ်မှုအပါအဝင်နှိမ့်ဆက်နှင်းပတ်မှုတပ်ဖြတ်မှုမရင်းမှုလိင်ချုံပြစ်မှုအပါအဝင်အကြမ်းဖက်မှုတွေနဲ့ဆက်နွယ်နေတဲ့ပြစ်မှုပေါင်း60တမှုကိုကျူးလွန်ကြောင်းပြစ်မှုထင်ရှားတွေ့ရတယ်လို့တရားသူကြီးဘာထရမ်ဆက်ကစီရင်ချက်ကိုကြေညာရမှာထည့်သွင်းပြောကြပါတယ်။အွန်လန်ဟာအယ်လာရီအခြေခံတပ်မှုတဦးအနေနဲ့ဒုက္ခသည်စခန်းကိုတိုက်ခိုက်ဖို့အမိန့်ပေးခဲ့တယ်လို့လည်းတရားရုံးကပြောပါတယ်။သူ့ရှင်းတွေကတော့ဒိုမနစ်အွန်လန်ဟာသူကိုယ်တိုင်လည်းကျူးလွန်မှုဒဏ်တွေကိုခံခဲ့ရတဲ့ခလေးစစ်သားဟောင်းကျောက်သားဖြစ်ကြောင်းပြစ်မှုကျူးလွန်ခဲ့ခြင်းမှာလည်းအကျဉ်းချက်ဖိအားပေးခံရမှုတွေရှိနေတာဖြစ်ကြောင်းရှောင်လဲခဲ့ကြပါတယ်။တရားသူကြီးတွေကတော့သူဟာ2002ခုနှစ်ကနေ2005ခုနှစ်အတွင်းစစ်သားရာပေါင်းများစွာကိုအုပ်ချုပ်နေချိန်မှာမရင်မတွက်နိုင်တဲ့ရာဇဝတ်ပြစ်မှုတွေကိုတာဝန်ရှိသူလူကြီးတဦးဖြစ်နေသူ့ဆန္ဒအလျောက်ကျူးလွန်တာဖြစ်ကြောင်းပြောဆိုပြီးရှေ့နေတွေရဲ့ရှောင်လဲချက်ကိုလက်မခံပယ်ချခဲ့ကြပါတယ်။